ရန်ကုန်မြို့ကြီးရဲ့လမ်းမတွေပေါ်မှာကားဆင်းရဲ့တိတ်များလာတာနဲ့လမ်းကျောပိတ်ဆို့မှုအခြေအနေကလည်းတနည်းတခြားဆိုးလာပါတယ်။ကားဟောင်းတွေတင်သွင်းခွင့်ပေးလိုက်တဲ့နောက်ပိုင်းလမ်းကျောပိတ်ဆို့မှုအခြေအနေပိုဆိုးလာတဲ့အတွက်တိုတမော်တော်ကားကုမ္ပဏီကလမ်းအနေပညာပေးမှုတွေနဲ့ချက်ချင်းပဲစတင်အကူအညီပေးတော့မှာဖြစ်ပါတယ်။ဂျပန်ကကားကုမ္ပဏီကြီးဖြစ်တဲ့တိုတာဟာမြန်မာချက်ချင်းကြီးအဖွဲ့လမ်းလုံခြုံစစ်ချမှုဆိုင်ရာနိုင်ငံတကာမိတ်ဆွေများအဖွဲ့တို့နဲ့အတူပူးတွဲပြီး2018ပထမနှစ်ဝက်မှာရန်ကုန်ကကျောင်းတွေမှာစမ်းသပ်စီမံကိန်းကိုစတင်တော့မှာပါ။ကျောင်းတွေတဝက်ကရန်သားအတော်လာတွေကိုလေ့လာပြီးကားရင်မောင်းနဲ့နှုံထနဲ့ကျောင်းသားငယ်တွေဘယ်လိုပုံစံလမ်းဖြတ်ကူးတယ်ဆိုတာအပါဝင်လေ့လာတဲ့စီမံကိန်းကိုစတင်တော့မှာဖြစ်ပါတယ်။ဒီစီမံကိန်းကနေရင်သွားလာမှုလမ်းကျောဆိုင်ရာအချက်လက်တွေကိုရယူမှာဖြစ်ပါတယ်။ဒီဖွဲ့ကမူလရန်ကျောင်းသူကျောင်းသားတွေနဲ့ဆရာဆရာမတွေအတွက်ပညာပေးစာဆောင်တွေကိုထုတ်ဝေမှာဖြစ်တယ်လို့ရေရှည်အတွက်လမ်းလုံခြုံရေးဆိုင်ရာအသိရှိစေဖို့မိဘအုပ်ထင်းသူတွေကိုပါလက်တွေ့တန်းတန်းတွေပေးမှာဖြစ်ပါတယ်။ရင်းမှတ်တမ်းဝင်တဲ့ကားမတော်တဆဖြစ်မှုကြောင့်တည်ဆုံးရသူက2016မှာ4900အထိရှိနေတယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြပေးမယ်။ရင်းမှတ်တမ်းမဝင်တည်ဆုံးရသူကအများပြားရှိနေတာပါ။2013ခုနှစ်ထက်ကတစ်နှစ်ထဲမှာကို8000ကနေတောင်း3000လောက်တိရှိမယ်လို့ WHO ကခန့်မှန်းပါတယ်။မြန်မာနိုင်ငံမှာလမ်းဖြတ်ကူးသူတွေကိုဦးစားပေးရမယ်ဆိုတဲ့အသည့်လူမှုမှာမရှိသလိုမီးပွိုင်တွေကောင်းကောင်းမရှိတဲ့လမ်းတွေမှာလမ်းစည်းကမ်းဆိုင်ဖို့တွေတည်တည်ချာချာမတက်ဆန်ထားတာတွေကြောင့်ကားဆင်းရဲရုပ်တဲ့တိုးမြင့်လာပြီးကားမောင်းသူအများစုကအငြင်းကြီးတဲ့လမ်းကျောပြောင်းတာတွေလှုပ်လေရှိတာကြောင့်မတော်တဆဖြစ်မှုတွေတိုးလာခဲ့တာဖြစ်ပါတယ်။